မြောက်ကိုရီးယားနိုင်ငံကအင်္ဂါနေ့အစောပိုင်းမှာတာတိုဖြစ်ပယ်ထိန်တက်ဒုံးကျည်တွေပင်လယ်ထဲကိုပြစ်လွတ်ခဲ့ပြီးဒီသတင်းပတ်သက်ပြုလုပ်မဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီရေလက်ကျင်းမှုကိုတုံ့ပြန်တဲ့အနေနဲ့လမ်းကြောင်းတစ်ကိုရှောက်လန်းနိုင်တယ်လို့လည်းမြောက်ကိုရီးယားကသတိပေးလိုက်ပါတယ်။မြောက်ကိုရီးယားရဲ့အခုနောက်ဆုံးဒုံးကျည်ပြစ်လွတ်မှုဟာအမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးဝန်ကြီးတဲ့အဖြစ်စတင်တာဝန်ထမ်းဆောင်နေတဲ့ Mark Esper ရဲ့ Asia Pacific ဒေသတွင်လည်းရောက်တဲ့ပထမဆုံးအခြေခီးစဉ်နဲ့လည်းတိုက်ဆိုင်နေပါတယ်။ဒေတာရင်းတက်မှမှုတွေတိုးလာချိန်နဲ့တွားရောက်ခဲ့တဲ့ဒီကိစ္စမှာဝင်းကြီးအက်စပါနဲ့အတူလိုက်ပါလာတဲ့ VOA ပင်တကွန်သတင်းတောက်ကာလာပပြသတင်းပို့ပို့ချက်ကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာဖြစ်ပါရခင်ဗျာ
။မြောက်ကိုရီးယားကသတင်းနှစ်ပတ်ကြာကာလအတွင်းမှာပဲစရုပ်ထအချိန်မြောက်ဒုံးကျည်ပြစ်လွတ်လိုက်တာလည်းဖြစ်ပါတယ်။ဒါဟာအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားနျူကလ িয়ার ဖြတ်သန်းရေးဆွေးနွေးပွဲတွေရှေ့မတိုးနောက်မဆုတ်ဖြစ်နေချိန်မှာမြောက်ကိုရီးယားဘက်ကနေတိတိတတ်တာရန်ဆလိုက်တာဖြစ်ပါတယ်။ Center for American Progress ဌာနကRudy D. Leon ကတော့မြောက်ကိုရီးယားရဲ့လုပ်ရက်ကိုဝေဖန်လိုက်ပါတယ်
။ The clock is running and these missile tests are really not a step in the right direction.
အချိန်ကဒီတိုင်းရပ်မနေသလိုမြောက်ကိုရီးယားရဲ့ဒီဒုံးကျည်စမ်းသပ်မှုတွေကလည်းတကယ်လမ်းကြောင်းမှန်အတိုင်းသူတို့ရှောက်နေတာမျိုးမဟုတ်ပါဘူး
။မဟာမိတ်နိုင်ငံတွေဖြစ်ကြတဲ့ဂျပန်နဲ့တောင်ကိုရီးယားတို့နဲ့ဆွေးနွေးပွဲတွေလုပ်ဖို့ American ကာကွယ်ရေးဝန်ကြီးတဲ့ Mark Esper သွားတဲ့အချိန်မှာပဲမြောက်ကိုရီးယားကတာတိုပြစ်ဒုံးကျည်တွေကိုပင်လယ်ထဲနောက်ဆုံးစမ်းသပ်ပြစ်လွတ်လိုက်တာဖြစ်ပါတယ်။ဝင်းကြီးအက်စပါကတော့အမေရိကန်ဘက်ကအနီးကပ်စောင့်ကြည့်နေတယ်လို့ပြောပါတယ်
။ My understanding is they are short range ballistic missiles. I wouldn't say we don't do anything. We monitor these very closely.
တာတိုပြစ်ပယ်ထိန်တက်ဒုံးကျည်တွေလို့ကျွန်တော်နားလည်ပါတယ်။ကျွန်တော်တို့ဘက်ကဘာမှမတုံ့ပြန်ပဲတော့နေမှာမဟုတ်ပါဘူး။ဒီကိစ္စအတွက်ကျွန်တော်တို့အနီးကပ်စောင့်ကြည့်နေတာပါ။သူတို့ဘာလုပ်နေလဲဆိုတာသေချာနားလည်အောင်လုပ်ပြီးဘာကြောင့်ဒီလိုလုပ်ရတယ်ဆိုတာကိုပါနားလည်ဖို့စူးစမ်းနေပါတယ်။ဒါပေမဲ့ထပ်ပြောချင်တာကတန်တမန်နီးလန်းအတွက်ဆက်ပြီးတကားဖွင့်တာဖို့ကအဓိကပါ
။အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်တွေဟာကိုရီးယားကျွန်းဆွယ်ဒေသတွင်ဒီလာတဲ့ပြုလုပ်မဲ့သူတို့ရဲ့ပူးတွဲစီးရေးလေ့ကျင့်မှုကိုပုံမှန်တဲ့ short ချပြီးကွန်ပျူတာအစီအစဉ်နဲ့တရုတ်ဖော်လေ့ကျင့်ကြမှာဖြစ်ပြီးဒါကိုမြောက်ကိုရီးယားဘက်ကမကျေနပ်ကြောင်းပြသလိုတဲ့ပုံတွေ့ရပါတယ်။မြောက်ကိုရီးယားအာဏာရှင်ကင်ဂျွန်အွန်နဲ့သမ္မတဒေါ်နယ်ထရမ့်တို့ကြားပထမဆုံးချိန်ဖြစ်တဲ့တွေ့ဆုံခဲ့ချိန်ကစပြီးအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီးလေ့ကျင့်မှုတွေကိုဖျက်သိမ်းခဲ့တာဒါမှမဟုတ် short ချမှုတွေကိုလုပ်ခဲ့ကြတာပါအရင်ကပူးတွဲစီးလေ့ကျင့်မှုတွေကတော့စင်အားအလုံးရင်းနဲ့လုပ်ခဲ့တာဖြစ်ပါတယ်အမေရိကန်နဲ့တောင်ကိုရီးယားဘက်ကအခုလိုလိုက်ရောခဲ့တာအတွက်မြောက်ကိုရီးယားဘက်ကပြန်ပြီးလိုက်ရောဖို့မမြင်ဘူးလို့လည်းအကြက်ခတ်တွေကသုံးသပ်ကြပါတယ်ဒီမိုကရေစီဆိုင်ရာကာကွယ်ရေးဖောင်ဒေးရှင်းအဖွဲ့ကဘရက်ဒလီဘိုးမန်ကတော့အမေရိကန်နဲ့တောင်ကိုရီးယားတို့ဘက်ကသူတို့ရဲ့ပူးတွဲစီးရေးလေ့ကျင့်မှုကိုဖျက်ပစ်မဲ့ပုံတော့မရှိဘူးလို့ပြောပါတယ်
။ So they're going to continue their winter training normal exercises per normal not downgrading
any needs. သူတို့ရဲ့ဆောင်းရာသီပုံမှန်စစ်စင်ရေးလေ့ကျင့်မှုကိုလုပ်နေကြတိုင်းပဲသူတို့ဆက်ပြီးလုပ်သွားမှာပါ။တိတိတသား short ချမှာတော့မဟုတ်ပါဘူး။နောက်ပြီးသူတို့ကအခုစီးရေးလေ့ကျင့်မှုကိုလုံးဝရပ်ပစ်ဖို့လုပ်ချင်တယ်ဆိုရင်တော့ဒါကမဖြစ်နိုင်တဲ့ကိစ္စပါ။တကယ်လို့သူ့ဘက်ကတကယ်ရိုးရိုးသားသားနဲ့သဘောတူညီချက်လိုချင်တယ်ဆိုရင်တော့အံ့ဩစရာပါ
။ကာကွယ်ဝန်ကြီးကတော့မြောက်ကိုရီးယားနဲ့အလို့သဘောဆွေးနွေးပွဲတွေကိုမကြခင်မှာပဲနောက်တစ်ချီပြန်ပြီးစနိုင်ဖို့အတွက်မျှော်လင့်နေသေးပါ။